မေရိကန်နဲ့ဥရောပမဟာမိတ်တွေဟာရုရှားနိုင်ငံကနေသူတို့နိုင်ငံတွေရှိကိုရင်းနှင်းတင်သွင်းမှုပိတ်တံဖို့အတွက်ဆွေးနွေးနေကြကြောင်းနဲ့တချိန်တည်းမှာပဲကမ္ဘာတစ်လောကရင်းနှင်းတင်ပို့မှုပုံမှန်ဖြစ်လာအောင်လည်းလှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တာလက်မခံတဲ့မဟာမိတ်တွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့ဥရောပဒေသချီးစံတွားရောက်နေတဲ့ဝန်ကြီးဘလင်ကန်ကစနေနေ့မှာသမ္မတဂျိုးဘိုင်ဒန်နဲ့ဝန်ကြီးများအဖွဲ့နဲ့အတူဒီရင်းနှင်းတင်ပို့မှုဆိုင်ရာကိစ္စကိုဆွေးနွေးကြတယ်လို့ NBC ရုပ်သံမှာပြောကြားခဲ့တာပါ။အမေရိကန်နဲ့မဟာမိတ်တွေကရုရှားပေါ်အရေးယူဒဏ်ခတ်မှုတွေချမှတ်ခဲ့တဲ့နောက်ပိုင်းလောင်စာဆီဈေးနှုန်းတွေထိုးပြီးတက်လာတာဖြစ်ပါတယ်။အမေရိကန်ကရုရှားရင်းနှီးချက်ဆက်ရုံအတွက်နည်းပညာတင်ပို့မှုပိတ်ပင်လိုက်တယ်လို့ဥရောပကအတုံးမပြဝသေးတဲ့ Nord Stream 2တဘာဝဒဏ်ဝင်ပိုက်လိုင်းအတွက်ပါအရေးယူခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကတစ်ဖက်သက်ပိတ်ပင်မှုတွေလုပ်ကြံလောက်အောင်မှာဖြစ်ပြီးဘာပဲလုပ်လို့မဟာမိတ်တွေနဲ့လက်တွဲပြီးလှုပ်ဆောင်မှာဖြစ်ကြောင်းဝန်ကြီးဘလင်ကန်ကပြောပါတယ်။တကယ်တော့အမေရိကန်နိုင်ငံမှာဒက်စီဈေးဟာ2008ခုနှစ်ကစပြီးအခုတနည်းနည်းနဲ့မှဆိုတကယ်လည်း4ဒေါ်လာကျော်နဲ့အများဆုံးဖြစ်လာနေပါတယ်။အမေရိကန်ဟာ2021ခုနှစ်အတွင်းရုရှားစီကရင်းနှီးစင်းစီပေါင်း 20.4 ဒံလဆင်တင်သွင်းနေတာဖြစ်ကြောင်းလဲ EIA ဆိုင်အချက်နဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်။